နိုင်ငံခြားကျွမ်းကျင်အလုပ်သမားတွေကိုငှားနှိုင်းတဲ့စီမံကိန်းကိုဩစတြေးလျနိုင်ငံကဖြစ်သိမ်းမှုစီစဉ်နေပါတယ်။အလားတူပဲအမေရိကန်မှာလည်းပြည်ပကျွမ်းကျင်လုပ်သားငှားရမယ့် H1B ဗီဇာနဲ့ပတ်သက်ပြီးပြည်ရင်တောင်းလိုက်တာကိုသမရထရန့်ကအင်္ဂါနေ့မှာလက်မှတ်ထိုးခဲ့ပါတယ်။ VOA သတင်းနောက်ဆေးဝါးစာရဲ့သတင်းစာကိုဒေါ်လလတန်းကပြောပြမှာပါ
။ဩစတြေးလျမှာပြည်ပကကျွမ်းကျင်အလုပ်သမားများခေါ်ယူတဲ့457ဗီဇာအမျိုးအစားကိုမကြမီဖြတ်သိမ်းမှာဖြစ်ပြီးဗီဇာအမျိုးအစားတင်နှမျိုးနဲ့အစားထိုးမှဖြစ်ပါတယ်။ဒီ457ဗီဇာအမျိုးအစားရဩစတြေးလျအလုပ်ရှင်တွေအနေနဲ့သူတို့လူချင်းနဲ့ကျွမ်းကျင်တဲ့ပညာမှာအရေးချင်းပြည့်တဲ့ဩစတြေးလျနိုင်ငံသားတွေကိုရှာလို့မရရင်ပြည်ပကနေအရေးချင်းပြည့်နေတဲ့အလုပ်သမားများကို၄နှစ်အထိငှားရမ်းခွင့်ရှိရတယ်ဖြစ်ပါတယ်။ဒီစနစ်ကစဖို့မှုတွေစားတောက်ဆိုင်မန်နေဂျာတွေအပါအဝင်အလုပ်ကိုင်မျိုးစားပေါင်း650လို့မှဩစတြေးလျရဲ့အလုပ်သမားလူအချက်အချက်ကိုဖြည့်ဆည်းပေးဖို့ရည်ရွယ်ရေးဆွဲထားတာလည်းဖြစ်ပါတယ်။ဒီယာယီဗီဇာနဲ့ဩစတြေးလျမှာတွားရောက်လုပ်ကိုင်ကြတဲ့လူတွေနဲ့မြန်မာနိုင်ငံသားတွေအပါအဝင်အများဆုံးကတော့အိန္ဒိယ၊ဗြိတိန်နဲ့တရုတ်တို့ကဖြစ်ပါတယ်။ဒီလိုပြည်ပကလာလုပ်ကြတဲ့တချို့အလုပ်သမားတွေဟာလောကလာစာတက်တာတဲ့အတွက်ဩစတြေးလျနိုင်ငံသားတွေအနေနဲ့ဒီလောက်စာနေတာကိုလက်မခံကြလို့အလုပ်မရနိုင်တဲ့ရှိနေတဲ့အခြေအနေကြောင့်စိုးရိမ်မကင်းဖြစ်မှုတွေထွက်ပေါ်ခဲ့ပါတယ်။လက်ရှိ457 visa အမျိုးအစားဟာခိုင်နှုံစိတ်ချရမှုမရှိဘဲအခုအစည်းအဝေးတက်ကတော့ဩစတြေးလျနိုင်ငံသားတွေကိုဦးစားပေးဖို့အတွက်ဖြစ်တယ်လို့ဝန်ကြီးချုပ် Malcolm Campbell ကဩစတြေးလျနိုင်ငံသားတွေကိုအခုလိုအတည်ပြုခဲ့ပါတယ်
။ We are an immigration nation. But the fact remains, Australian workers must have priority for Australian jobs.So we're abolishing the 457 visas. The visas that bring temporary
foreign workers. ဟာရှေ့တောင်အခြေချသူတွေနဲ့မတည်ထားတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်ကဩစတြေးလျအလုပ်ကိုင်တွေဟာဩစတြေးလျအလုပ်သမားတွေအတွက်ဖြစ်ရပါမယ်။457 visa စနစ်ကိုဖြတ်သိမ်းပါတော့မယ်။ဒီဗီဇာတွေအရနိုင်ငံသားကအလုပ်သမားတွေကိုကျွန်တော်တို့နိုင်ငံကိုယာယီလာရောက်အလုပ်လုပ်ခွင့်ပြုတာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဒီ457 visa စနစ်ကတစ်ဆင့်ဩစတြေးလျနိုင်ငံသားတွေရတဲ့ရလိုက်တဲ့အလုပ်ကိုင်တွေကိုပြည်ပကအလုပ်သမားတွေရရှိတာမျိုးကိုကျွန်တော်တို့လက်မခံနိုင်တော့ပါဘူး
။ဒါကြောင့်လဲ457 visa ကိုနောက်ထပ် visa အမျိုးအစားအသစ်နဲ့အစားထိုးမှဖြစ်တဲ့အတွက်လိုအပ်ချက်အသစ်တွေကိုဝန်ကြီးချုပ်ကခုလိုချပြခဲ့ပါလေ
။ So the 457 visa will be replaced by a new temporary visa specifically designed to recruit the best and the brightest in the national interest.The new visa will
better target 457 visa စနစ်ကိုယာယီဗီဇာအသစ်နဲ့အစားထိုးမှဖြစ်ပါတယ်။ဒီယာယီဗီဇာကိုအထူးစီမံရေးဆွဲထားပြီးနိုင်ငံရဲ့အကျိုးစီးပွားအတွက်အကောင်းဆုံးနဲ့အတော်ဆုံးလူတွေကိုခန့်အပ်နိုင်ဖို့ဖြစ်ပါတယ်။ဒီဗီဇာစနစ်တစ်ဟာလုပ်ငန်းဝင်တွေမှာတကယ်လိုအပ်တဲ့ကျွမ်းကျင်သူတွေကိုဖြည့်ဆည်းပေးဖို့ရေးဆွဲတာဖြစ်ပါတယ်။ဒီဗီဇာလျှောက်ထားရမှာပြည်စုံရမယ့်အရေးချင်းတစ်တွေကတော့ရခင်လုပ်တဲ့အင်္ဂလိပ်စကားကျွမ်းကျင်မှုလုပ်ငန်းဝင်အရေးချင်းစစ်ဆေးမှုတို့ဖြစ်ပါတယ
်457 visa စနစ်ကိုအစားထိုးမဲ့ visa စနစ်တင်နှစ်ခုမှာပထမမှာဩစတြေးလျကလိုအပ်တဲ့အလုပ်ကိုင်အမျိုးအစားပေါင်း200ကျော်အထိရှော့ချလိုက်ပြီးနှစ်နှစ်တက်တန်းခန့်ခွင့်ရှိမှာဖြစ်ပါတယ်ဒုတိယ visa အမျိုးအစားကတော့နိုင်ငံကလိုအပ်နေတဲ့ကျွမ်းကျင်မှုကိုရည်ရှိဖြစ်စည်းပေးဖို့ရည်ရွယ်ပြီးနှစ်နှစ်တက်တန်းရှိပါတယ်ဒီဗီဇာဟာနှစ်နှစ်တက်တန်းဗီဇာထက်အင်္ဂလိပ်စာပိုကျွမ်းကျင်ဖို့လိုအပ်တဲ့အပြင်ဗီဇာနှစ်မျိုးစလုံးဟာလုပ်တဲ့ရှိဖို့လည်းလိုအပ်ပါတယ်။ဒါအပြင်နောက်ခံတမိုင်းရရာဇဝတ်မှုကင်းကြောင်းကိုလည်းစစ်ဆေးခံရမှာဖြစ်ပါတယ်။ဒီနှစ်ဗီဇာတက်တန်းအလုပ်ကိုင်တွေမှာတက်ဆိုင်ရာလုပ်ငန်းတွေရဲ့အရေးချင်းစီစာမွေးပွဲတွေကိုလည်းဖြေဆိုရမှာဖြစ်ပါတယ်။ဒီနှစ်တက်တန်းဗီဇာကတော့ဩစတြေးလျမှာအမြဲတမ်းနေထိုင်ခွင့်လျှောက်ထားခွင့်မရှိဘူးလို့ဆိုပါတယ်။လာလူအမေရိကန်ပြည်တော်စုမှလည်း H1B ဗီဇာအစီအစဉ်ကနိုင်ငံခြားကအသက်ပညာရှင်တွေကိုငှားရမ်းနေစနစ်ရှိပြီး Buy America, Hire America ဆိုတဲ့အမေရိကန်ပြည်တွင်းတစ်ကိုအားပေးပါအမေရိကန်နိုင်ငံသားတွေကိုငှားရမ်းပါဆိုတဲ့အမိန့်ရ H1B ဗီဇာကိုပြုပြင်ပြောင်းလဲဖို့အမိန့်ကိုသမ္မတ Trump ကအင်္ဂါနေ့ကပဲလက်မှတ်ရေးထိုးလိုက်ပါတယ် Wisconsin တိနေကနိုရှာမှာ Snap-on Tools Company မှာအင်္ဂါနေ့ကမိကွန်းပြောကြရမှာ သမ္မတထရမ့်က H1B visa ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ American workers have long called for reforms to end these visa abuses, and today their calls are being answered for the first time. That includes taking the first steps to set in motion a long overdue reform of H1B visa.
Visa ချိုးဖောက်မှုတွေကိုရပ်ဖို့ American နိုင်ငံသားတွေကတောင်းဆိုခဲ့ကြတာကြားပါပြီ။ဒီကနေ့ပထမဆုံးအကြိမ်သူတို့ရဲ့ဆန္ဒပြည့်ပါတော့မယ်ပထမအချိန်လမ်းကတော့ H1B ဗီဇာကိုပြုပြင်ပြောင်းလဲဖို့ပါပဲအခုလောလောဆယ်မှာ H1B ဗီဇာကိုဘဲပေါက်တဲ့စနစ်နဲ့ထုတ်ပေးနေတာမှားပါတယ်ဒီဗီဇာကိုထူးချွန်တဲ့လူတွေကိုငှားရမ်းဖို့ဖြစ်ပြီးအမေရိကန်နိုင်ငံသားတွေရဲ့နေရာမှာဘယ်တော့မှအစားထိုးမခန့်သင့်ပါဘူ
းအမေရိကန်ပြည်ထောင်စုမှာ H1B ဗီဇာအရနှစ်စဉ်ဗီဇာပေါင်း7,000ကျွဲကိုထုတ်ပေးပြီးစောက်ထားသူတွေနဲ့6,000ကျွဲကဝိဇာနဲ့တိတ်ပါပွဲရဖို့လိုပြီး2,000ကတော့မဟာပွဲနဲ့ဒါမှမဟုတ်ဓာတ်ထည်မြင့်တဲ့ပွဲရဖို့လိုအပ်တာဖြစ်ပါတယ်ရှင်